သာသနာတော်နှစ်2556ခုနှစ်မြန်မာတက္ကရာ1384ခုနှစ်သတင်းကြော်လာသလေးရက်နေ့ခရစ်တက္ကရာ2012ခုနှစ်အော်တိုဘာလ19ရက်နေ့တောက်ကြနေ့မှာရန်ကုန်တက်ဒေသကြီးမင်္ဂလာတော်မြို့နယ်သမိုင်းဝင်ဇဂလောစီတော်မြတ်ကြီးနေရှိဇဂလောပရိယတ်ဒီစာသင်တတ်မဂ္ဂဝိပဿနာဓမ္မယေတ္တမှာကျင့်ပပြုလုပ်အပ်သောကောလသတိကျင်းမြောက်မဂ္ဂဝိပဿနာဒိဋ္ဌံတရားစကားပွဲမှာသစ္စာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ကကလအတော်ကဘုရားရှင်ကရောမြတ်ကြီးတာဝတိပြုမှုစေတုံအကြောင်းတော်မှာတရင်တော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမဉ္ဇဏသကရာဂามိမဉ္ဇဏအနာဂามိမဉ္ဇဏရဟန္တာမဉ္ဇဏများအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏများယနေ့ရပါစေသကရာဂามိမဉ္ဇဏများယနေ့ရပါစေအနာဂามိမဉ္ဇဏများယနေ့ရပါစေရဟန္တာမဉ္ဇဏများယနေ့ရပါစေလို့သနာပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။အာလနောယောဂရဲ့ပန္တရကောင်းတို့ဝိပဿနာတရားလို့အားထုတ်တဲ့အခါမှာတတိယတမာတိယပညာဘယ်နှချက်ပါလဲ။ဒီသုံးချက်အခြေခံကတော့မမိနဲ့နော်။ဒါဝိပဿနာတရားလို့အားထုတ်တဲ့ပုဂ္ဂိုလ်သည်အခြေခံတတိရှိရမယ်။ပြီးတော့သမာဓိဖြစ်အောင်ကြိုးစားရမယ်ပြီးတော့ပညာဖြစ်အောင်ကြိုးစားရမယ်ဒီလမ်းစဉ်သုံးမျိုးကနေပြီးတော့မိမိတို့လိုချင်တဲ့ပန်းတန်ရောက်အောင်တဏှာကြရမှာဖြစ်ပါတယ်เนาะဒီတော့တတိဂိမ့်ပုံဂိမ့်နေတတိထားပုံထားနေတတိဖြစ်အောင်ကြိုးစားပုံကြိုးစားနေဒါကဘုန်းကြီးတို့ကနေစပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒါဝိပဿနာတရားလုံးဆိုတာကမြတ်စွာဘုရားသခင်ကရောမြတ်ကြီးတတတော်ခါကာလတုန်းကမြတ်စွာဘုရားသခင်ကရောမြတ်ကြီးကိုယ်တိုင်ဝိပဿနာတရားအလုံးကိုနိပေးတော်မူတဲ့အခါမှာတခြားတခြားသောပုဂ္ဂိုလ်များဆိုရင်သမထလမ်းစဉ်နဲ့ရှင်တွဲပြီးတော့ပြီးတဲ့ထောင်စံလေးတွေလည်းတွေ့ကြရပါတယ်သောနာကာရရွှေပရိနေယတာတို့ဇုလဗနာမထေတို့ဆိုလို့ရှိရင်တမထနဲ့ရှင်တွဲပြီးတော့ဝိပဿနာလုပ်ပေးတယ်ပေးခဲ့တဲ့အတွက်ဝိပဿနာညာမဖြစ်ခင်မှာသူတို့ဟာဇန်တရားတွေရလို့ဝိပဿနာညာဖြစ်တဲ့အခါကျတော့ဘိညာဉ်တွေရလို့အဲဒီလိုထူးထူးခြားခြားရဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်များရှိသလိုသမာဓိဆိုတဲ့သမထလုပ်ငန်းကိုအကျယ်တဝင့်မပြောပဲနဲ့ဝိပဿနာကိုတန်းပြီးတော့ပေးတဲ့ထုံတန်းစင်လာလေးတွေလည်းရှိခဲ့ပါတယ်။ယမကတို့အနုရာဓာတို့ဆိုလို့ရှိရင်သမထလုပ်ငန်းကိုတချို့အထုတ်တယ်လေပေးတော့မမှုခဲ့ပါဘူး။ဝိပဿနာကိုသာတန်းပြီးတော့ယုံနာခန္ဓာတို့ရဲ့သဘာဝတွေကိုဖော်ပြပြီးတော့မှအဲ့ဒီယုံတရားနံတရားတွေယုံတရားနံတရားတွေရဲ့အနိစ္စဒုက္ခအနတ္တသဘောတရားကလေးတွေကိုသဘောပေါက်ဘုရားရှင်ကရောမြတ်ကြီးကအမေးဖြစ်လေးတွေနဲ့နေပေးခဲ့တယ်သင်ပေးခဲ့တယ်ဒါလေးတွေလည်းဘုန်းကြီးတို့တွေ့ရပါတယ်ဟောအသက်စိယဟန်တော်အရှင်မြတ်ဆိုလို့ရှိရင်မကြမ်းမှမှာယောဂဝရဏဆက်ကလာတဲ့အခါကျတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကသွားပြီးတော့တရင်မေးတယ်အဲ့ဒီလိုမိတဲ့အခါမှာအတ္တသိရတော်ရှင်မြတ်ကပြောတယ်ရှင်ဖုရားတဲ့တပည့်တော်ဟာယောဂဝရဏတွေသိပြီးတော့ပြင်းထန်လို့အာကြီးလို့ဘလို့မှတမာတိမရနိုင်တော့ဘူးဖုရားတမာတိမရဘူးဖြစ်နေတယ်ဒါကြောင့်ကရခဲ့ဘူးတဲ့တရားသိတဲ့တော်မှာကိုယ်ကြွယ်ပြကုန်ပြီတမာတိတွေဘလို့မှဒါဆိုလို့မရဘူးဖြစ်နေတယ်အဲ့ဒီလိုပြောတဲ့အခါမှာမြတ်စွာဘုရားသခင်ကရောမြတ်ကြီးကပြောတော့ဆိုတော့ चित्त သတိငါဖုရားသာသနာတော်မှာ တမာဓိကအဓိကမဟုတ်ပါဘူးကွာဝိပဿနာကသာအဓိကဖြစ်ပါတယ်လို့ဒီလိုလည်းဟောခဲ့ဆိုလိုရင်းကတော့ဝိပဿနာတရားလို့အားထုတ်တဲ့အခါမှာတမာဓိလုပ်ငန်းကိုလိုသလောက်ပဲလိုအပ်သလောက်သာကျင့်သုံးပြီးတော့ဝိပဿနာကိုတန်းပြီးတော့သွားတဲ့ဤကိုမြတ်စွာဘုရားကပြောလိုရင်းဖြစ်ပါတယ်ဒီတော့တမာဓိလုပ်ငန်းတဲ့အချိန်ကုန်နေမှာဆိုလို့တမာဓိလုပ်ငန်းမအောင်မြင်ယုံတဲ့အရကားဖြစ်ပြီလို့ထင်နေမှာဆိုလို့အဲ့ဒါကြောင့်မြတ်စွာဘုရားကအသက်ရှင်ယဟန်ကိုဒီတိုင်းပဲဟောခဲ့ခြင်းဖြစ်ပါတယ်မေယတ္တနာမတမာရီတွေနဲနေပြီမဲ့လို့လည်းပဲပညာစကန့်တလန့်နဲ့အောင်ကြိုးစားရမယ်ပညာသာဖြစ်မယ်ဆိုလို့ရှိရင်တမာဒီလုပ်ငန်းပေါ့ပေါ့ရောက်ရောက်မရှိပြီမဲ့လို့လည်းပဲမေယအချင်းကြီးမဖြစ်ပါဘူးဆိုတဲ့အဓိပ္ပာယ်မျိုးပေါ့နော်အဲ့ဒါကိုကြည့်မယ်ဆိုလို့ရှိရင်ဘုန်းတော်ပရိသတ်တွေတမာဒီလုပ်ငန်းနဲ့ဝိပဿနာလုပ်ငန်းနှစ်မျိုးဆိုတာဒါယူဆလို့ရတာပေါ့နော်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကိုယ်တိုင်တမာရီလုပ်ငန်းကိုလက်ခံတော်မူခဲ့တယ်တော်တော်လည်းပဲအဓိကပန်းတယ်ကဝိပဿနာလုပ်ငန်းဘာဖြစ်လို့တော့မညာဖွညာရဖို့ဆိုတာကဝိပဿနာလုပ်ငန်းနဲ့မှတည့်ရတာကိုတမာရီလုပ်ငန်းနဲ့တက်လို့မရဘူးဝိပဿနာလုပ်ငန်းနဲ့မှတက်လို့ရတာအဲဒါကြောင့်မလို့ဝိပဿနာဖြစ်ဖို့သာအဓိကဖြစ်ပါတယ်တမာတိဆိုတာကတော့သံပင်ဉ္ဇဉ်ရဲ့အခြေခံတာဖြစ်ပါတယ်ဘလောက်ပဲတမာတိတွေရလို့ဇန်နေရရဘင်ဉ္ဇဉ်နေရရအဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဖြစ်ဖို့ဆိုလို့ရှိရင်အရှုခံဖြစ်တဲ့ယုံနာခန္ဓာသင်္ခါရသဘောတရားတို့ရဲ့ဖြစ်ခြင်းပြည့်ခြင်းအနိစ္စဒုက္ခအနတ္တသဘောတရားတွေကိုရှုမှတ်သုံးသပ်ရမှကြီးပဲအဲ့ဒီလိုမရှုမှတ်မသုံးသပ်ဖဲနဲ့ဒီပုဂ္ဂိုလ်သည်ဘလုံးနည်းနဲ့မှဝိပဿနာညာမဖြစ်ဘူးလို့အဲ့ဒီလိုမှတ်လိုက်ပါတော့။ကောင်းပြီဒါဖြစ်လို့ရှိရင်ဘုန်းကြီးတို့ပြိတ္တတည်းဒီနေ့တမာရီလုပ်ငန်းအတွက်အခြေခံအားဖြင့်ဘာလို့ရတယ်ဆိုရင်တတိလိုအပ်တာပေါ့။တမာရီလုပ်ငန်းအတွက်အခြေခံဘာလို့ရလဲ။တတိလိုအပ်တယ်တတိရှိရမယ်နော်။အဲ့ဒီတတိဖြစ်ဖို့ရန်အတွက်တတိတရားကိုပံ့ပိုးနိုင်တာအကူအညီပေးနိုင်တာကဝရိယတရားဘာတရားလဲဝရိယတရားဝရိယနဲ့ကြိုးစားမှတတိဖြစ်တာကြိုးစားမှုမရှိရင်တတိဖြစ်ကိုမဖြစ်ဘူးเนาะအဲဒီလိုကြိုးစားလို့တတိဖြစ်လာတဲ့အခါကျတော့လည်းပဲတမာတိစက္ခံတလှမ်းလို့မရဘူးလားရလားဒီတော့ဝရိယရဲ့တတိရဲ့တမာတိရဲ့ဒါကတမာတိမဲ့ခင်သုံးပါလို့ခေါ်တာပေါ့ဝရိယကတမာဝါယာမမကင်တတိကတမာတတိမကင်တမာရိကတမာတမာတိမကင်တမာရိမကင်မနပါလဲပြောကြည့်ပါဦးတမာဝါယာမရဲ့တမာတတိရဲ့တမာတမာတိရဲ့တမာရိမကင်မနပါလဲဒီတမာရိမကင်သုံးပါးကိုမိမိတို့ရဲ့တန်တမှာကိန်းအောင်တည်ထောင်ပေးရမှာပေါ့ဟုတ်လားအဲဒီလိုတည်ထောင်မိနိုင်မှသာလျင်နောက်ထပ်ဆင်ပွားဖြစ်လာမယ်မဂ်ကင်ကတခြားလားပညာမဂ်ကင်လားပညာမဂ်ကင်ရဖို့အတွက်တမာရီမဂ်ကင်နဲ့စပြုတ်ပြရတာလို့ဒီလိုမှတ်လိုက်ပါတော့အဲဒီမှာလည်းပဲခုနပြောသလိုပေါ့ပညာမဂ်ကင်ဖြစ်ဖို့တမာရီမဂ်ကင်နဲ့စပြုတ်ပေးပါဆိုပေမဲ့လို့လည်းပဲတမာဓိဆိုတဲ့လုပ်ငန်းကိုပေါပေါရောက်ရောက်အောင်အောင်မြင်းမြင်းဖြစ်အောင်ကြိုးစားလို့ကကြိုးစားနိုင်တယ်ပေါပေါရောက်ရောက်အောင်အောင်မြင်းမြင်းဖြစ်အောင်မကြိုးစားခြင်းလည်းပဲလိုအပ်သလောက်ပဲတမာဓိကိုတည်ထောင်ပြီးတော့ဝိပဿနာတို့ကိုပြောင်းနိုင်တယ်တို့အဲ့ဒီလိုလေးလည်းမှတ်ထားကြဖို့တော့ဟုတ်တယ်မို့လားအဲ့ဒီတော့ခဏဘုန်းကြီးတို့ပြိတ္တတွေကိုဘုန်းကြီးကတမာဓိလုပ်ငန်းကိုတခန်းတနာပြောပေးမှာမဟုတ်ပါဘူးနော်ဘုရားဆရာဘုရားကြီးရဲ့ဥပနိတယမှာတမာရီလုပ်ငန်းကိုလိုသလောက်ပဲဟောလေးပြောလေးရှိတဲ့အတွက်ဘုန်းကြီးတို့ကလည်းပဲတမာရီကိုလိုအပ်သလောက်ပဲပြောပြမှာပါဒီတော့တမာရီရဖို့အတွက်ဆိုလို့ရှိရင်ပရမသုဘာလို့မလဲစူးစမ်းမှုပရိယာရှိနေရစိတ်ကအမြဲတမ်း ဖြတ်လက်နေရမယ်တက်ကြွနေရမယ်ရှင်သန်နေရမယ်နော်ထိုင်မှိုင်းတွေ့ဝင်နေလို့မရဘူးထိုင်မှိုင်းတွေ့ဝင်နေလို့ရှိရင်ဘာဖြစ်တာလဲပမာဒဖြစ်တယ်ကောသေစာတို့ပမာဒတို့ဆိုတာဒါတတိုင်းနေပဲကောသေစာကပြင်းရတာပမာဒကမေ့တာပြင်းရင်မေ့သွားတာပဲထိနာမိတာကထိုင်မှိုင်းတွေ့ဝေးတာထိုင်မှိုင်းတွေ့ဝေးလို့ရှိရင်လည်းပဲပြင်းရင်မှုတွေဖြစ်သွားတာပဲပြင်းရင်မှုဖြစ်ရင်မေ့မေ့ရော့ရော့ဖြစ်သွားတာပဲနော်အဲ့ဒါကြောင့်မလို့မမိတ်မလျော့မပေါ့မစသတိတရားဝရိယတရားမမေ့ရဘူးမမေ့ရဘူးမမေ့ရဘူးမပေါ့ရဘူးမမေ့ရဘူးမပေါ့ရဘူးအမြဲတမ်းတက်ကြွနေရမယ်အမြဲတမ်းရှင်သန်စိတ်တွေရှင်သန်နေရမယ်လမ်းဆန်းနေရမယ်ဖြတ်လန့်နေရမယ်နော်အဲ့ဒါယောဂီတရားရဲ့နေထားကိုကြည့်မယ်ဆိုလို့ရှိရင်ဟုတ်လားလူနေထားကဘလိုနေရမှာလဲငြိမ်သက်နေရနော်လူကဘာလဲငြိမ်သက်လူကငြိမ်သက်နေရမယ်လူနေတရားကလူနေထားကဖြတ်လက်တက်ကြွနေလို့မရဘူးနော်လူရဲ့ပုံမှန်သဏ္ဍာန်ကဖြတ်လက်တက်ကြွနေလို့မရဘူးနေရာတကာမှာဖြိုးဖြိုးဖြတ်ဖြတ်နဲ့တသက်လက်လက်နဲ့အာကောင်မောင်းတဲ့ပုံစံမျိုးဒီလိုမနေရဘူးယောဂိစရာကဘယ်အခါမှဆိုကြည့်လိုက်ရင်ဟုတ်လားအာခွန်ဗလပြည့်စုံပြီပြည့်စုံကြတော့လည်းပဲလူမမာရဲ့အသွေးတရာကဲ့သို့လို့ဒီလိုဆိုထားတာမလားပြေဝအာအင်ရှိသူပင်နော်ပြေသောအာပြေဝအာအင်ရှိသူပင်နော်အသွင်လူမမာအာအင်ပြေဝတဲ့ပုဂ္ဂိုလ်ပင်ဖြစ်နေကြစားဘယ်ပုဂ္ဂိုလ်ကဲ့သို့နေရမှာလဲလူမမာကဲ့သို့နေရမယ်ဘလဝါအာရှိတဲ့ပုဂ္ဂိုလ်ဒီဒုဗလောရိဝအာနေတဲ့ပုဂ္ဂိုလ်ကဲ့သို့တိခတိကျရမယ်ပါဠိပြထားတာရှိမျက်စိအမြင်ကောင်းသူပင်မမြင်ကံပမာမျက်စိအမြင်ကောင်းပေမဲ့လို့လည်းပဲဘလပုဂ္ဂိုလ်မျိုးကဲ့သို့ကျရမှာလဲမမြင်တဲ့မျက်စိမမြင်တဲ့ပုဂ္ဂိုလ်ကဲ့သို့ကျင့်ရမယ်ဟာလားမျက်စိမမြင်တဲ့ပုံကိုပဲတော့ကျင့်ရမယ်ဟိုကြည့်လိုက်ဒီကြည့်လိုက်ကိုဗိနာကနေဖြတ်သွားရင်လှမ်းပြီးတော့ကြည့်လိုက်မျက်စိရှင်းတဲ့သဘောမျိုးမရှိအောင်မျက်စိမှုံနေတဲ့သဘောမျက်စိအားနေနေတဲ့သဘောနော်တပတ်သူသွားခြင်းတော့မသွားခြင်းနေအမှုမဲ့အမှတ်မဲ့မသိလိုက်မသိပါတာဒီလိုနေတာကိုပြောတာနော်တပတ်တပါးတွေပဲကိုယ်ဝိနာကနေဘလူတွေပဲလာလာဘလူတွေပဲသွားသွားဒါကိုဘလူကိုပဲတွေ့တွေ့ကိုယ်စိတ်ထဲမှာဘလူလဲမျက်စိမမြင်တဲ့သူကဲ့သို့အမှုမဲ့မှတ်မဲ့ကိုယ်နဲ့မဆိုင်သလိုနော်အဲ့ဒီလိုမျက်လုံးလေးချပြီးတော့ဒီလိုနေရမှာအာခွန်ဗလပြေးွားတဲ့ပုဂ္ဂိုလ်ဖြင့်ဖြစ်လင့်ကစားဓမ္မမာကဲ့သို့အတ္တဒရာကဲ့သို့နော်သွားတဲ့အခါမှာလည်းပဲတတ်တတ်လက်လက်ဖြတ်ဖြတ်လက်လက်မသွားရဘူးဖြည်းဖြည်းညင်သာဖြည်းဖြည်းညင်သာဘလောက်ပဲအရေးကြီးကြီးနော်ဘလောက်ပဲအရေးကြီးကြီးတရေရှိရင်မှတပါတရေရှိရင်မှတပါဘလောက်ပဲအရေးကြီးကြီးဖြတ်ဖြတ်လက်လက်မသွားရဘူးတတ်တတ်လက်လက်မသွားရဘူးဖြတ်ဖြတ်လက်လက်မစားရဘူးတတ်တတ်လက်လက်မစားရဘူးတတိကပ်ပြီးတော့ထုတ်ရှားနေတဲ့အမှုရာအပေါ်မှာအတိလေးကပ်ပြီးတော့တရွေ့တရွေ့တရွေ့တရွေ့ရွေ့နေတဲ့ရုပ်ခန္ဓာကိုအတိလေးကပ်ပြီးတော့တတိထားပြီးတော့လှုပ်ရှားနေခြင်းအဖြစ်လူမမာနဲ့မတူဘူးလားတွေ့နေလားသမီးနေစားတဲ့အခါမှာလည်းပဲမစားခြင်းတလုံးလုံးစားခြင်းတလုံးလုံးလူမမာတွေလေဟုတ်လားဂရင်းပြက်နေတဲ့နလန္ဒလူမမာတွေသမီးစားခြင်းစိတ်ကိုမရှိဘူးဘေကနေဝိုင်းတိုက်တုံးလို့အာခွန်မလာပြည်စုံအောင်စားပါစားပါဆိုတော့သာစားနေရတယ်စိတ်ထဲမှာလုံးဝစားရင်စိတ်မရှိဘူးချမင်းတို့စားဖို့ကတော့အာယုဘီစားနေရတာမလားအဲ့ဒီပုံစံမျိုးဖြစ်နေရမယ်တဲ့အာယပါယပလုံးပလောင်းဒီလိုမျိုးဖြစ်ရဘူးယောဂီဆိုတာကနော်ဒီလိုမျိုးဖြစ်ရအောင်အဲ့ဒီတော့အပြင်ပအသွင်တရံကအာခွန်မလာနေနေတဲ့လူမမာကဲတော့နေပါဓမ္မယုံတို့လာတဲ့အခါပဲဖြစ်ဖြစ်ဓမ္မယုံကပြန်တဲ့အခါပဲဖြစ်ဖြစ်တရားထက်တဲ့ဓမ္မယုံကလာတဲ့ပြန်တဲ့အခါမျိုးတာမကသေးပါဘူးကြံတဲ့အချိန်တွေမှာလည်းဒီတိုင်းပဲနေရမှာပဲရေချိုးတဲ့အခါရေချိုးသွားတဲ့အခါရေချိုးပြန်တဲ့အခါခန္ဓာကိစ္စသွားတဲ့အခါခန္ဓာကိစ္စမှပြန်တဲ့အခါနော်ပြန်တဲ့အခါ တဏျာနဲ့တဏျာသွားတဲ့အခါဘယ်အခါပဲမဆိုတတိလေးထတတိလေးထတတိလေးထမဟာယောဂီပဲယောဂီပဲယောဂီပဲယောဂီရဲ့အသင်္ဒရာလေးနဲ့ယောဂီရဲ့အမူအရာလေးနဲ့အချိန်တိုင်းမှာအိန္ဒိရရရလေးဖြစ်နေဖို့လိုတယ်အာဒီအချိန်ကတော့ငါတော့နောက်ကျနေပြီဒုက္ခပဲဒုက္ခပဲဆိုပြီးတော့တသက်လက်လက်ဒီလိုမလုပ်ရဘူးကျန်လားငါတော့နောက်ကျနေပြီဒုက္ခပဲဒုက္ခပဲဆိုပြီးတော့ပြေးလွှတ်တသက်လက်လက်မလုပ်ရဘူးအဲ့ဒီတော့မလုပ်ရဘူး။ဘယ်ရှင်ခံမျိုးမှမဆိုအေးအေးဆေးဆေးသာကြွ။အေးဆေးဆေးသာကြွ။အေးဆေးဆေးသွားအေးဆေးဆေးပြန်။စကားပြောလဲအေးဆေးဆေး။စားလဲအေးဆေးဆေး။အဲ့ဒီလိုနေရမှာ။အဲ့ဒီတော့ခြုံငုံပြီးတော့ပြောလိုက်မယ်ဆိုရင်တရားရှင်မတဲ့ယောဂီတွေအပြင်ပအသွင်တဏ္ဍာကငြိမ်နေရမယ်။တည်ငြိမ်နေရမယ်။ငြိမ်သက်နေရမယ်။နော်။အပြင်မသန္တရာကဘယ်လိုလဲတည်ငြိမ်နေရမယ်ရင်သက်နေရမယ်ဟိုကြည့်သိကြည့်ခြေကတောင်မောက်မကြည့်ရဘူးမျက်လာလေးချထားမျက်လာလေးချထားမျက်လာလေးချထားတဏ္ဍာဉ္စလည်းရသွားနေတဲ့ယောက်ခန္ဓာမူရာဘုမတိလေးကပ်ပြီးတော့သွားဒါပေမဲ့လို့လဲမိမိရဲ့စိတ်အတွင်းသဏ္ဍာန်ကတက်ကြွနေရမယ်ဟုတ်လားစိတ်ကတော့ဘာဖြစ်လဲတက်ကြွနေရမယ်အပြင်မယောက်ခန္ဓာကငြိမ်ပြီးတော့လုံမမာကဲတော့လေးလေးကိုယ်ကိုယ်ဖြစ်နေပြီမဲ့လို့လည်းပဲမိမိရဲ့စိတ်ကတော့အများနဲ့ရှင်သန်နေရမယ်နော်ရှင်သန်နေရမယ်မိမိတဏ္ဍာမှာမျက်လုံးကရှင်းတဲ့တဲ့စัจကြည်ထားတယ်ဆိုပေမဲ့မြင်နေရင်မြင်စိတ်တော့ပေါ်နေမှာပဲမြင်စိတ်ပေါ်ရင်မြင်စိတ်နောက်ကနေပြီးတော့ဝေဒနာဖြစ်မယ်တဏှာဖြစ်မယ်ဒေါသဖြစ်မယ်မောဟဖြစ်မယ်ဘာစိတ်ပဲဖြစ်ဖြစ်ဖြစ်တဲ့စိတ်ကိုသိနေဖို့လိုတယ်။အဲဒီတော့သိနေအောင်ဘာလုပ်ထားရမှာလဲ။တက်ကြွနေဖို့လို။အမြဲတမ်းသတိထားနေရမယ်နော်။အဲဒီတော့သတိထားဖို့ကတက်ကြွရမယ်။တက်ကြွတာဒီဝိရိယ။သတိထားတာဒီတတိ။အဲဒီဘုံမှာစွတ်စွတ်ဆက်ဆက်ဖြစ်နေတာကသမာဓိ။အဲဒီလိုရှိရမှာကိုနော်။နားကလည်းပဲနားကလေးဖွင့်ထားရင်နားကလေးဆွင့်ထားရင်အတန်နဲ့လာတက်လိုက်မယ်အတန်နဲ့တက်ရင်ကြားစိတ်ကလေးပေါ်လိုက်အများဖြင့်တရားရှင်မတဲ့ယောဂီပုဂ္ဂိုလ်ဆိုတာကတော့မြင်စိတ်ကတော့ဖြစ်ခဲပါတယ်ဖြစ်လည်းပဲသိပြီးတော့နော်တကယ်တမ်းပုံညာပညာတရားရှုတဲ့ပုဂ္ဂိုလ်ပေါ့လေအရိလမမဟုတ်လို့ယောဂီနဲ့မတူယောဂီနဲ့မတူဘဲနဲ့ခြေကတော့မှသွားလာကြည်နေတဲ့ပုဂ္ဂိုလ်တွေကတော့မြင်စိတ်တွေအများကြီးဖြစ်နေမှာပေါ့တကယ်ကိုပဲယောဂီနဲ့တူအောင်မျက်လုံးလေးချပြီးတော့သွားတယ်လာတယ်နေတယ်ထဲနဲ့စားတယ်တောက်တယ်အဲ့ဒီလိုပုံကမျိုးကြတော့မိစိနဲ့ပတ်သက်တဲ့ထူးခြားတဲ့အမြင်လေးတွေတိတ်မရှိလာပါဘူးเนาะဘာဖြစ်လို့လဲဆိုတော့မျက်စိအင်းတွေကိုသူကချုပ်တီးထားတာမလားအဲ့ဒီလိုချုပ်တီးထားတာဖြစ်တဲ့အတွက်တကယ်လို့မြင်ရင်တော့မှဥပိ္ပခဝရဏပဲဖြစ်တာများပါတယ်အခြားခြားခံစားမှုသိပြီးတော့မဖြစ်လာပါဘူးတကယ်တမ်းမျက်စိအင်းတွေကိုသာလုံးကျုံအောင်ဆောင်ထိတ်ထားမယ်ဆိုရင်เนาะအခြားခြားသောခံစားချက်တွေသိပြီးတော့မဖြစ်လာပါဘူး။ဒါပေမဲ့နားဆိုတာကတော့အတန်နေမကြဘူးလားကြား။အဲ့ဒီတန်နေကြတဲ့အခါကျတော့အတန်ကြားရင်နားထောင်မိတာပဲနော်။မျက်လုံးကတော့အလေးကျင်းလေးလုံထားတော့မကြည့်မိဘူးပဲထား။မျက်လုံးနဲ့ကြည့်မိလို့ရှိရင်လည်းသူများကကဲခတ်လို့ရတာဆိုတော့ကိုကဓမ္မနကထိ ंछ ုပ်နေရတာပေါ့လေ။နားကြတော့ကိုကနားထောင်တာနားမထောင်တာဘယ်လိုကမှသိတာမှမဟုတ်ပဲကိုဟုတ်ရလားအတန်အပေါ်မှာအယုံဆိုင်ခြင်းမဆိုင်ခြင်းအပေါ်မှာဘယ်လိုကမှသိတာကမှမဟုတ်တော့နားထောင်မိတာလည်းပဲရှိတာပေါ့လေအဲဒီလိုနားထောင်မိတဲ့အခါမှာအတန်နဲ့ပတ်သက်တဲ့အတိတ်ပဲအတိတ်နဲ့ကောင်းတာဆိုးတာဒါကသူဘာပြောတာလဲငါပြောတာလားသူပြောတာလားဘုသူအကြောင်းပြောတာလဲအကောင်းပြောတာလားအဆိုးပြောတာလားအစသည်ဖြင့်အဲ့ဒီလိုလေးများသဘောပေါက်အောင်ကြိုးစားလိုက်မယ်ဆိုရင်အဲ့ဒီအပန်းအပေါ်မှာအတန်ကိုအာယုံပြုတ်ပြီးတော့ဝေဒနာလေးတွေဖြစ်လာမှာပေါ့နော်ပရမကြာလုံးကတော့ကြားစိတ်ပေါ့အဲ့ဒီစကားနဲ့ပတ်သက်ပြီးတော့ခံစားမှုလေးဖြစ်တော့ဝေဒနာပေါ့အဲ့ဒီခံစားမှုလေးရနောက်မှလိုက်လာတာကတဏှာတော်၎င်းဒေါသတော်၎င်းမောဟတော်၎င်းတစ်ခုခုလိုက်ကြပါလေနော်တစ်ခုခုလိုက်ကြပါလေအဲ့ဒီလည်းလာပြီဆိုလို့ရှိရင်ကိုမကြရင်ဒေါသကြရင်တဏှာအမှုမှန်မှန်မှန်နေလိုက်ရင်မောဟတခုခုတော့ဖြစ်လာတတ်တာပဲအဲ့ဒါဖြစ်ရင်အကုသိုလ်ကိလေသာတရားတွေ မပွားဘူးလားပွားသွားလားခိလိတာပွားရင်တဏ္ဍပိစ္ဆာဥပါဒဏ်အဲ့ဒီခိလိတာလေးတွေဆွဲသွားတာဥပါဒဏ်ဖြစ်တာပေါ့ဥပါဒဏ်ကနေပြီးတော့ကမ္မဘဝတွေဖြစ်တာပေါ့ကမ္မဘဝဖြစ်ပြီဆိုရင်သာတိပရိဒဏ်တွေနေဖို့အကြောင်းလေးတွေဖြစ်လာတာပေါ့ပရိဒဏ်တွေနေရပြီဆိုရင်ဇာတိသရပရဏဥနာတိတွေတွေ့ရမှာပေါ့ဘဝတကူရပြီးတော့ခန္ဓာငါးပါးဒုက္ခသစ္စာတရားတွေနဲ့တွေ့ရမှာပေါ့နော်အဲဒီတော့မျက်စိနဲ့အကြည့်မတတ်ရင်လည်းပဲဥနာတိတွေ့မှာပဲဥနာတိတွေ့ဖို့အကြောင်းတွေဖြစ်နေတာပဲနားနဲ့နားထောင်မတတ်ရင်လည်းဘာလဲဥနာတိဖြစ်ဖို့အကြောင်းတွေဖြစ်နေတာပဲဘုန်းတော်ပရိဒဏ်တွေနော်ဒီတော့မဂ္ဂဆရာတော်ဘုရားကြီးပြောလေပြောတာရှိတယ်ပေါ့မင်းတို့မျက်စိဖွင့်ကြည့်မှငါကြောက်တယ်ဆိုတာမျိုးဟုတ်လားဘာဖြစ်လို့ကြောက်တာလဲမျက်စိဖွင့်ကြည့်လိုက်တဲ့အခါကျတော့ကိုယ်ကကြည်ကတော့မှကြည်မိမယ်ကြည်ကတော့မှကြည်မိရင်ခံစားမှုတွေပါလာမယ်ပါလာရင်တဏှာတို့ဒေါသတို့မောဟတို့ဖြစ်လာအဲ့ဒါတွေဖြစ်လာပြီးရင်ကံမဘဝတွေဖြစ်လာမယ်ကံမဘဝဖြစ်ရင်ဇာတိသရမရဏဝဏတိတွေရမယ်ဘဝတစ်ခုရမယ်ဒုက္ခသစ္စာတွေတင်းမယ်နောက်မှာဒုက္ခသစ္စာတွေတန်းစီနေတာနော်သောကပရိနိဗ္ဗာန်ဒုက္ခဓမ္မရတ္တဥပါယတာတဲ့ဇာတိသရမရဏတဲ့ဒုက္ခမျိုးစုံတန်းစီနေတာတခြားကြောင်လားမျက်စိဆိုတဲ့တကားပေါ့မလုံလို့လားဒါကမျက်စိတဲ့တကားပေါ့မလုံဘူးဆိုလို့ရှိရင်မျက်စိတဲ့တကားပေါ့မလုံသေးတဲ့အတွက်ကိလေသာတွေဝင်တယ်ကိလေသာဝင်တော့ကံတွေဖြစ်တယ်ကံတွေဖြစ်တော့ဘဝတွေရတယ်ဝဏတိနဲ့တွေ့တယ်ဒါကြောင့်ဩနာတိဆိုတဲ့ဒုက္ခမျိုးစုံဘဝတန္တရာခီမဆက်ချင်ပါဘူးဆိုရင်သို့မဟုတ်ဘဝတန္တရာတူတူနဲ့နိဗ္ဗာန်ကိုအရောက်နှိုင်းချင်ပါတယ်ဆိုရင်မျက်စိတကားဘောက်ကိုဘာလို့ရမှာလဲလုံးကျုံအောင်ဆောင်ထိန်ဘာလို့ရမှာလဲပိတ်ထားလို့တော့ရပါမလားပိတ်ထားလို့မရဘူးဒါပေမဲ့လုံးကျုံအောင်ဆောင်ထိန်လုံးကျုံအောင်ဆောင်ထိန်ဖို့အတွက်အမြဲတမ်းစိတ်ကရှင်သန်နေရမယ်စိတ်ရှင်သန်နေရမယ်တက်ကြွနေရမယ်လမ်းဆန်းနေရမယ်အဲ့ဒါဒီတခြားလားဝရိယပြောဝရိယကတော့ရှင်းနေရမယ်နော်ဘာကြောင့်ပြိတ္တတိဘလောက်ပဲအချင်းနဲ့စိတ်ပေါ်ပေါ်အချင်းနဲ့စိတ်တွေကိုဝရိယနဲ့တိုက်ထုတ်ပလိုက်ငမ်းမိတဲ့စိတ်ကိုဝရိယနဲ့တိုက်ထုတ်ပလိုက်ထိုင်မတူတဲ့စိတ်ကိုဝရိယနဲ့တိုက်ထုတ်ပလိုက်နော်အချင်းထိုင်မတူဝေတဲ့စိတ်တွေမရှိအောင်ဝရိယနဲ့အနံ့ယူပလိုက်စိတ်ကမြဲတဲ့လမ်းဆန်းနေရကြကြရနေရမယ်ကျင်နေနေရအဲ့ဒီလိုပြောဝရိယတရားလေးမြင့်တင်ပေးတာဝရိယတရားလေးမြင့်တင်ပေးတာတရားရှင်မတဲ့အခါမှာခါကလေးနည်းနည်းလေးကိုင်းသွားရင်တော့မှဘာလို့ရမလဲပြန်မှတ်ပေးဝရိယတရားလေးနဲ့ပြန်မှတ်ပေးဘာဖြစ်လို့တော့ခါကလေးကိုင်းသွားရင်အချင်းနဲ့စိတ်ပေါ်သွားလိမ့်မယ်ဒီလိုမဟုတ်လားခါကလေးကိုင်းသွားရင်အချင်းနဲ့စိတ်ပေါ်သွားလိမ့်မယ်ထိုင်မနေစိတ်ဖြစ်သွားလိမ့်မယ်ကောတိစပြင်းကြီးသွားလိမ့်မယ်ပမာဒမေးလျော့သွားလိမ့်မယ်ကောလုံးနေတဲ့လုံကဘာမှမသိဘူးဆိုတာမျိုးဖြစ်သွားလိမ့်မယ်။နော်။အဲဒါကြောင့်မလို့ခါကြီးကိုင်းပြီးတော့ရှေ့ကိုငိုင်းပြီးတော့နော်။ဆက်ချိုးပြီးတော့ဒီလိုမနေရဘူးယောဂီဆိုတာ။ဘယ်လိုနေရမလဲ။မတ်တက်တက်ကြွကြွကြည်လကလေးကခါကလေးမတ်ပြီးတော့တခါလေမျက်နာကိုရှေ့တက်တက်ကြည်နေတဲ့ပုံစံမျိုးအဲဒီလိုမတ်တောင်းတော့တင်းတင်းနေတဲ့အနေအထားမျိုးဖြစ်အောင်ကြိုးစားပြီးတော့တရားထိုင်ရမှာ။ဟုတ်လားခန္ဓာကိုပြောက်ခွေပြီးတော့ရှေ့ကို깟ပြီးတော့เนาะဇက်ကိုလိမ့်ပြီးတော့ဒီလိုမနေရအဲ့ဒီလိုနေရင်ဘာဖြစ်မလဲပြင်းကြီးထိုင်မှန်တွေ့ဝေတဲ့စိတ်တွေပေါ်သွားတတ်တယ်ပြင်းကြီးထိုင်မှန်တွေ့ဝေတဲ့စိတ်ပေါ်လို့လည်းပဲအဲ့ဒီပုံစံဖြစ်တာအဲ့ဒီပုံစံဖြစ်ရင်လည်းပြင်းကြီးထိုင်မှန်တွေ့ဝေတဲ့စိတ်တွေပေါ်လာတတ်တယ်အဲ့ဒါကြောင့်မလို့ဒီလိုပုံစံမျိုးမနေရဘူးเนาะညဇာဘုရားသခင်ကတော်မြတ်ကြီးတရားရှုမှတ်တဲ့ဟလာသာနာမုဒ္ဒရာတမပတ်ဝင်စားတဲ့ပုံတော်တွေတွေ့မှာပေါ့မာမမမထမ်းပြီးတော့သတင်းသောင်းနေတာမလားအဲ့တော့ခွင်တော်ပရိသတ်တွေလည်းအဲ့ဒီလိုကိုဖြစ်နေရမယ်နော်အဲ့ဒီလိုကိုဖြစ်နေရမယ်မာမမမပုံစံမျိုးဖြစ်နေရမယ်တက်ကြွတဲ့ပုံစံမျိုးဖြစ်နေရမယ်ဒါကြောင့်မလို့အပြင်ပခန္ဓာကိုယ်ရဲ့အမူအရာကသာငြိမ်နေပေမဲ့အတွင်းစိတ်ကတက်ကြွနေရမယ်ထိုင်မဲ့တူတဲ့ပုံစံမရှိရဘူးဒီလိုလေးဖြစ်အောင်ကြိုးစားပေးပါဟုတ်ရလားအဲဒီတော့အဲဒီလိုကြိုးစားပေးမယ်ဆိုရင်ဝရိယတရားတွေမိမိရဲ့သတ္တမမဖြစ်ဘူးလားဖြစ်ဝရိယတရားတွေဖြစ်လာနော်ဝရိယတရားဆိုတာကသ တတိနဲ့သူကအမြဲတမ်းတွဲနေတဲ့တရားတွေပဲအများအပြားတော့တတိတို့တမာတိတို့ဒါကိုပဲရှင်းတတ်နေပြီးတော့ပြောနေကြတာဝရိယကိုသိပြီးတော့ရှင်းတတ်နေပြီးတော့ပြောလို့ရတာမရှိဘူးဒါပေမဲ့မြတ်စွာဘုရားတခင်ကရမကြီးကတော့အာတာပိနိပကောဘိက္ခုလို့ဒီလိုသုံးတယ်အာတာပိဆိုတာကဘာလဲဆိုရင်ပြင်းပြင်းထန်ထန်ကြိုးစားတဲ့ဝရိယရှိတဲ့ပုဂ္ဂိုလ်တဲ့ပြင်းပြင်းထန်ထန်ကြိုးစားတဲ့ဝရိယရှိတဲ့ပုဂ္ဂိုလ်အာတာပိဆိုတာကတိုက်ရိုက်ပြောမယ်ဆိုလို့ရှိရင်နော်ပူလောင်နေတဲ့ပုဂ္ဂိုလ်ပူလောင်မှုရှိတဲ့ပုဂ္ဂိုလ်ဟုတ်လားယင်းနှမပူလောင်စရာသောကတစ်ခုဖြစ်နေတဲ့ပုဂ္ဂိုလ်တယောက်သည်ငြိမ်ကိုမနေဘူးပြာရခက်နေတာတစ်ခါတယ်ဟိုသွားရမလို့ဒီသွားရမလို့ငြိမ်ငြိမ်ကိုထိုင်နေလို့မရဘူးဒီလိုဖြစ်နေတာကိုအဲ့ဒီလိုပဲဝရိယတရားရှိတဲ့ပုဂ္ဂိုလ်ကလည်းအများနဲ့တက်ကြွနေရမယ်ငြိမ်မနေရဘူးနော်အများနဲ့တက်ကြွနေတဲ့စိတ်ရှိရမယ်အာတာပိပြင်းပြင်းထန်ထန်ကြိုးစားတဲ့ဝရိယတရားမျိုးရှင်နေရမယ်အဲ့ဒါကြောင့်မလို့ဝရိယမပါဘဲနဲ့ဒီတတိဆိုတဲ့တရားကိန်းနိုင်ပါမလားမကိန်းနိုင်ဘူးဝရိယမပါဘဲနဲ့တတိဆိုတဲ့တရားမကိန်းနိုင်ဘူးဒါကြောင့်မလို့ဗောဓိပက္ခယတရားကိုမြတ်စွာဘုရားဟောကြားတဲ့အခါကျတော့တတိပ္ပံပြီးတော့ဘာကိုဟောလဲသမ္မပဒံကိုဟောတာတိပ္ပံဆိုတဲ့လုံငါကိုထောက်ပတ်ဖြစ်စေတာကသမပဒံဆိုတဲ့ဝရိယတရားကသာထောက်ပတ်ဖြစ်စေတာမို့လို့ဝရိယတရားကိုသာပေးပြီးတော့မောဘူးလားဟုတ်လားကျန်တဲ့ဝရိပက္ခယတရားတိုင်းတရားတိုင်းမှာလည်းပဲဝရိယတရားတွေဟာတရားတိုင်းလိုလိုအများနဲ့ပါတယ်အဲဒါကြောင့်မို့လို့ဝရိယတရားဟာသိက္ခာလိုအပ်ပါတယ်သိက္ခာလိုအပ်ပါတယ်တရားမင်းကသူသားကိုဆုံးမတဲ့စကားကလေးတခုရှိသူသားကသိပ်ပြင်းတာကိုသိပ်ပြင်းတဲ့အခါကျတော့သူသားကိုဆုံးမတဲ့ငါသားတဲ့ကြိုးစားအထုံးဖို့ဆိုတဲ့ဝရိယတရားမပါဘဲနဲ့အလိုဆန္ဒတွေအားလုံးပြည့်စုံနိုင်မယ်ဆိုရင်ဝရိယမပါဘဲပြည့်စုံနိုင်တဲ့နေရာမျိုးမင်းတွေ့ရင်ငါကိုခေါ်သွားပြည့်စုံမှာငါကြည့်ကျင်လို့တဲ့ဟုတ်လားဆိုလိုရင်းကတော့ဘယ်နေရာမဆိုဘယ်လုံးမဆိုဝရိယမပါဘဲနဲ့ပြည့်စုံအောင်မြင်နိုင်တဲ့လုပ်ငန်းတစ်ခုရှိပါမလားရှိပါဘူးအဲဒါကြောင့်မလို့ဘာရှိဖို့လို့လဲဝရိယရှိဖို့လို့လဲဒီလိုဆိုရင်ဘုန်းတော်ပရိသတ်တွေဝရိယရဲ့နေထားကိုအတော်တော်သဘောပေါက်တော့ပါပြီနော်ကဲကောင်းပြီမြတ်စွာဘုရားသခင်ကရောမြတ်ကြီးကတမာရိမဂ္ဂသုံးပါးကိုဟောတဲ့အခါမှာတမ္မာဝါယာမဆိုတဲ့ဝရိယကနေစပြီးတော့ဟောထားပါတယ်တမ္မာဝါယာမမဂ္ဂင်နဲ့တက်ကြွတဲ့အမူအရာတက်ကြွတဲ့စိတ်တက်ကြွတဲ့အတွင်တန်းတက်ကြွတဲ့အနေထားဖြစ်အောင်ကြိုးစားပေးပါအဲဒီလိုကြိုးစားပြီးတဲ့အခါကျတော့နံပါတ်1ကဘာလဲသမာဓိသမာဓိအဲဒီသမာဓိကြတော့တတိတရားကဘယ်ပေါ်မှာကိန်းနေရမှာလဲမေးရင်ခန္ဓာမှာကိန်းနေရဘယ်ပေါ်မှာကိန်းနေရမှာလဲခန္ဓာကဘယ်နှပါးရှိတယ်လဲဆိုရင်၅ပါးဘယ်ခန္ဓာတွေတော့ဘယ်လိုပဲခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာဘယ်နှပါးလဲဟုတ်ပြီခန္ဓာ၅ပါးရှိတယ်နော်ဒီတော့အဲ့ဒီခန္ဓာ၅ပါးအပေါ်မှာတတိတရားကကြာရောက်နေရမယ်ကိန်းနေရဒါတတိစရာကဘာပြောတာလဲအတိလေးကထလာဘာပြောတာလဲအတိလေးကထလာသည်တတိပြောကြည့်သာအတိလေးကထလာသည်တတိအဲ့ဒီအတိကဖို့ရန်အတွက်နောက်ကနေပြီးတော့အပိနေတာကဝရိယနော်နောက်ကနေအပိတာကဝရိယသိသိပိနေတာကတတိသိသိပိနေတာကတတိအဲ့ဒီတော့တတိတရားနဲ့သိသိပိနေတယ်ဘာတွေကိုသိပြီးနေရမှာလဲခန္ဓာ၅ပါးကိုသိပြီးနေရခန္ဓာ၅ပါးကိုသိပြီးနေတဲ့အခါကျတော့ခန္ဓာ၅ပါးရှိတဲ့အထက်မှာဗာဒရိပဏ္ဍသတ္တကြီးအရပြောမယ်ဆိုလို့ရှိရင်နံပါတ်၁ရုပ်ကိုသိပြီးပါနံပါတ်၁ဘာလဲနာရကနာမနေဝရဏကိုသိပြီးပါနံပါတ်၂ကနံပါတ်၃စိတ်ကိုသိပြီးပါနံပါတ်၃ဘာလဲနံပါတ်၄သဘာဝတရားကလေးတွေကိုသိပေးပါနံပါတ်၄ကဘာလဲ ပြောရှိတဲ့နံပါတ်၄ကဝရဏာကိုရောက်ကိုတည်ပေးပါနံပါတ်၄ကဝရဏာကိုတည်ပေးပါနံပါတ်၃ကစိတ်ကိုတည်ပေးပါနံပါတ်၄ကသဘာဝဆိုတာဓမ္မပေါ့နော်အဲ့ဒီဓမ္မသဘာဝတရားကလေးတွေကိုတည်ပေးပါဖိုင်နယ်ပရိသတ်တွေတရားမဲ့တရားဘယ်နှမျိုးလဲအဲ့ဒီတရားမဲ့တရားလေးမျိုးဒီပုဂ္ဂိုလ်တ attva တွေလားသဘာဝတရားတွေလားပုံမှန်တရားရှိသလားသဘာဝတရားလေးလားအထေခန္ဓာလားအထေပြောက်ခန္ဓာလားဟုတ်ပြီဒါဖြစ်ရင်ဒီနေရာမှာဘုန်းကြီးတို့ပရိသတ်တွေတစ်ခုလေးမှတ်တာတစ်ခုလေးမှတ်တာကိုယ်စိတ်ထဲမှာအာယုံပြုတ်ပြီးတော့ကြီးလိုက်တယ်အဲ့ဒီလိုကြီးလိုက်တဲ့အခါမှာတစုံတရားပုံမှန်တရားရောက်တို့တစ်ခုခုတွေ့နေပါလေဆိုရင်အဲ့ဒါဒီတတိယအာယုံဟုတ်သလားမဟုတ်ဘူးလားတတိယအာယုံဟုတ်သလားမဟုတ်ဘူးလားမဟုတ်ပါဘူးเนาะဒီတော့ဒီနေရာမှာဘုရားပရိသတ်တွေနှစ်မျိုးခွဲပြီးတော့မှတ်ရမယ်နံပါတ်1ကဘာလဲဆိုရင်တမထာရဲ့အခြေခံတတိနံပါတ်1ကဘာလဲနံပါတ်2ကဝိပဿနာရဲ့အခြေခံတတိနံပါတ်1ကတတိယဖြစ်ပြောမယ်ဆိုရင်နံပါတ်1ကဇံရဲ့အခြေခံတတိနံပါတ်2ကမဲ့ရဲ့အခြေခံတတိဘယ်လိုမျိုးလဲပြောကြည့်သက်နံပါတ်1ကမဲ့ရဲ့အခြေခံတတိဒီလိုရှိတာကိုနော်အဲ့တော့ဇံရဲ့အခြေခံတတိဆိုတော့ဇံရဖို့ဘာလို့နေရမှာလဲသိပင်းနေရမှာဇံရဖို့သိပင်းနေရမှာသူရဲ့သိပင်းနေခြင်းဒီဘာရဖို့အတွက်လဲအဲဟုတ်တယ်သိတော့သိပင်းနေတယ်ဘာရဖို့သိပင်းနေတာလဲဇံရဖို့သိပင်းနေတာဒုတိယကမဲ့ရဖို့သိပင်းနေတာဘယ်နှမျိုးသိပင်းနေတာလဲနှစ်မျိုးနံပါတ်1ကဘာရဖို့ပါလိနံပါတ်2ကအဲဇံရဖို့သိပင်းနေတဲ့ပုဂ္ဂိုလ်တယောက်ဒီပညာကိုကြီးရတယ်ပညာကိုသိပင်းရတယ်ဘာလို့ဒီပြရမှာလဲမဲ့ရအောင်ဒီပြနေတဲ့ပုဂ္ဂိုလ်ကပရမတ်ကိုဒီပြရတယ်တူလားပြန်ပြောဇံရဖို့ဒီပြတဲ့ပုဂ္ဂိုလ်ဒီပညာကိုဒီပြရမယ်မဲ့ရဖို့ဒီပြနေတဲ့ပုဂ္ဂိုလ်ဒီပရမတ်ကိုဒီပြရမယ်ဒါတော့ပညာကိုသိရင်ဘာရမယ်ပရမတ်ကိုဒီမှာဒါကိုယ့်ရဲ့ကြိုက်တဲ့လမ်းကိုရေးဖို့ပဲဟုတ်တယ်မဟုတ်လားအဲဇာယအောင်အားထုတ်နေတယ်ဆိုရင်တော့ဘာကိုသိပြမလဲပညာကိုသိပြရမယ်မဲ့ရအောင်အားထုတ်ရင်တော့ဘာကိုသိပြရပရမတ်ကိုသိပြရမယ်နော်ဒီတော့ပညာကိုသိပြတာဒီလုံးဝမှားတယ်လို့တော့ပြောလို့မရဘူးသူလည်းသူနည်းသူဟာနဲ့သူတော့မမှန်ဘူးလားမှန်လားဘာအတွက်အကျိုးဖြစ်တော့အဲဇာယဖို့အတွက်တော့အကျိုးဖြစ်တာပေါ့ဟုတ်တယ်မဟုတ်လားသောတော်ကဘုန်းကြီးတို့ပရိသတ်တွေကဘာရောက်အားထုတ်နေတာလဲမရောက်အားထုတ်နေတာဖြစ်တဲ့အတွက်ဘာကိုသိပြရမှာလဲအဲပရမတ်ကိုသိပြီပရမတ်ကိုသိပြီနော်ပရမတ်ကိုသိပြီအဲ့ဒီတော့ဆိုကြပါစို့နော်ခြေတော်ကလေးတဏှာညင်တဏှာညင်သွားတယ်တဏှာညင်တဏှာညင်သွားတဲ့အခါတော့ခြေတော်ကိုသိပြီနေတယ်ခြေတော်ကလေးကြွားတယ်ခြေတော်ကလေးရှိကိုတိုးသွားတယ်ခြေတော်ကလေးအောက်ကိုချိုးချတယ်ဘယ်ခြေတော်လှမ်းနေညာခြေတော်လှမ်းနေခြေတော်ကိုအာယုံပြုတ်ပြီးတော့ခြေတော်နဲ့တွဲပြီးတော့မြင်နေတယ်ခြေတော်နဲ့တွဲပြီးတော့မြင်နေတာမဟုတ်လို့ပညာလားပရမတ်လားပညာအဲ့ဒီတိုင်းနေရင်တခြားလားသမာဓိလားသမာဓိရမယ်သမထဖြစ်မယ်ဟုတ်တယ်မလားသမထဖြစ်မယ်ဝိပဿနာဖြစ်ပါမလားဝိပဿနာမဖြစ်ဘူးအဲ့တော့ဝိပဿနာဖြစ်ရှင်ခြေတော်ကြည့်ရမလားသိရသဘောလေးတွေကြည့်ရမလားဒီတော့ကြွလာတယ်ကြွလာတယ်ကြွလာတယ်ဆိုတာကကြွလာတယ်ဆိုကြတဲ့ကောင်ကတခြားလားခြေတော်လားယုတ်တရားကကြွရတာလားခြေတော်ကကြွရတာလားခြေတော်ကကြွရတာကြွရတယ်ဆိုတာပညာပဲဟုတ်တယ်မလားအရာဝတ္ထုတွေကိုကြွလာတယ်အရာဝတ္ထုတွေကိုရှေ့ကိုတိုးသွားတယ်အရာဝတ္ထုတွေကိုအောက်ကိုကျသွားတယ်အဲ့ဒါကောကပညာသဘောမပါဘူးလားပါတယ်အဲ့ဒါဆိုရင်ကြွလာတယ်ကြွလာတယ်ဆိုတာတခြားပြောရတာခြေတော်ပြောရတာရှေ့တိုးသွားတယ်ဘလို့ပြောရတယ်အောက်ကိုချလိုက်တယ်ဘလို့ပြောရတယ်ခြေတော်ကိုကျင့်ရင်ဘာဖြစ်မလဲပညာကိုကြည့်တာပညာကြည့်ရင်ဘာရမလဲအဲတမာတိရတာပေါ့ဇာယခြေခံဖြစ်တဲ့တမာတိရတာပေါ့နော်တမာတိရတယ်တမာတိရတယ်ဒါကြောင့်မလို့အဲ့ဒီတည်းများများကြီး လေ့ကျင့်တဲ့ပုဂ္ဂိုလ်သည်တမာရီအားတွေမကောင်းဘူးလားကောင်းတမာရီအားကောင်းခြင်းဟာလည်းပဲမလိုအပ်ဘူးလားလိုအပ်လားဒါလည်းလိုအပ်တာပဲဘုန်းတော်ပရိသတ်တွေဟာလားဇာယအောင်ကြိုးစားဖို့အထီးကတော့လူဘုန်းတော်ပရိသတ်တွေလိုချင်ရင်လည်းကျင့်ယူလို့ရတာပေါ့မလိုချင်ရင်လည်းကျင့်ဖို့မလိုဘူးနော်ဒါပဲလို့လည်းပဲတမာရီရဖို့တော့မလိုဘူးလားလို့လားဒီလိုဆိုရင်ပညာကိုကြည့်ပြီးတော့တမာရီရအောင်လုပ်တဲ့လုပ်ငန်းသည်အတိုင်းတာတစ်ခုအထိတော့မလိုဘူးလားလိုလားအတိုင်းတာတစ်ခုပေါ့နော်အတိုင်းတာတစ်ခုသူ့ကောပဲအချိန်ကုန်ပြီးတော့သူနဲ့တွေပဲသွားနေရမယ်လို့ဆိုလို့ရပါမလားအခုနောက်ကအသက်ရှိယဟန်တော်အရှင်မြတ်ကိုမြတ်စွာဘုရားပြောခဲ့တဲ့စကားရှိတယ်မလားစေတသတိငါဖျားသာသနာဟာတမာရီကိုအဓိကမထားပါဘူးကွာတဲ့ဝိပဿနာကိုအဓိကထားတာပါတဲ့ဘာဖြစ်လို့လဲဆိုတော့မက်ဖို့ရဖို့ရံအတွက်တမာရီနဲ့မရပါဘူးတဲ့ဝိပဿနာနဲ့မှရတာပါတဲ့မဟုတ်ဘူးလားဟုတ်ကဲ့လားဝိပဿနာနဲ့ရတဲ့ဆိုပေမဲ့တမာရီကိုတော့ပြစ်ပယ်တဲ့သဘောတော့ပါရဲ့လားတမာရီတော့မပြစ်ပယ်ဘူးဒါပေမဲ့လို့လည်းပဲတကယ်တမ်းမညာဖွညာရဖို့အတွက်ကြတော့ဝိပဿနာဉာဏ်ကသာလျင်မဉဏ်ပုံဉာဏ်ဖြစ်အောင်အစစ်စစ်ကျေစုပြုပေးသွားတယ်လို့မှတ်ပါ။တမာရီနဲ့ကျေစုပြုပေးတာလားပညာနဲ့မှကျေစုပြုပေးတာ။နောက်ဆုံးနိဗ္ဗာန်ကိုပြည့်ဝင်တာသည်ပင်လျင်တမာရီနဲ့ပြည့်ဝင်တာလားဉာဏ်နဲ့မှပြည့်ဝင်တာ။အဲဒါကြောင့်မလို့ဉာဏ်ဖြစ်အောင်ကြိုးစားဟုတ်လား။တမာရီကအတိုင်းတာတကုအထိရအောင်ကြိုးစားလောကမရှိလို့တော့ဖြစ်ပါမလားဖြစ်ပါပါဒီတော့ခြေတော်ကလေးကြွားတယ်လှမ်းတယ်ချတယ်လောက်ပါတမာရီရအောင်လုပ်တယ်လောက်ပါဒါပေမဲ့အတိုင်းတာတစ်ခုထိတော့လုပ်လိုလာတဲ့မပူစီနဲ့เนาะအဲ့ဒီလိုစက်ကလေးတီလာလို့အဲ့ဒီပညာယုတ်ကြီးကိုပုံမှန်တဲ့ကြီးကိုကြီးပြီးတော့တမာရီလေးရလာပြီဆိုရင်ဘုန်းတော်ပရိသတ်တွေကအဲ့ဒီပညာယုတ်ကြီးစက်ကြီးရမှာလားတဘာဝကိုပြောင်းကြည့်ရမှာအဲတဘာဝကိုပြောင်းကြည့်ရမှာနော်တဘာဝကိုပြောင်းကြည့်နိုင်ဖို့ရအတွက်ကတပတ်တိဝရိယတရားကလေးကလည်းပဲရှင်းတန်နေဖို့မလိုဘူးလားလို့လားနဘာနဲ့တတိတရားကလည်းပဲအများသာသိနေဖို့မလိုဘူးလားလို့လားကိုကြည့်နေတာကနော်ပညာမှန်မသိပရမတ်မှန်မသိဆိုရင်တော့ဘလို့မှမပြောင်းလိုက်တော့ဘူးဟုတ်တယ်မလားကိုကြီးနေတာကပညာမှမသိပရမမှမသိဆိုဘလို့မှရွေးချယ်ခွင့်ရွေးချယ်နိုင်တဲ့ဆိုရင်ရှိမှာမဟုတ်ဘူးအဲဒါကြောင့်မလို့ဝိပဿနာတရားအလုံးပေးတဲ့နေရာမှာပညာနဲ့ပရမခွဲပြောဖို့မလိုဘူးလားလို့လားဒါသိရေးကြည့်တယ်ဖွင့်လို့ယောဂီတွေကလည်းပညာနဲ့ပရမခွဲပြီးတော့နားလည်ထားဖို့မလိုဘူးလားလို့လားဟုတ်ပါတယ်နော်ဓမ္မသာလည်းရင်အတိုင်းတာဘယ်တိုင်းတာကပညာဘယ်တိုင်းတာကပရမဟောဒီတိုင်းတာပညာဒီတဏ္ဍာကတော့တော်ပြီအေးတို့ပရမတ်ရောက်အောင်သွားရမယ်စသည်ဖြင့်ပေါ့နော်ပညာကလည်းပရမတ်သွားတဲ့အခါကျတော့လည်းပဲဗဏ္ဍာရနဲ့သွားမယ်ဗဏ္ဍာရီနဲ့သွားမယ်လို့တမတ်လို့ရပါမယ်ဒီလိုလည်းတမတ်လို့မရဘူးနော်ဒါကတော့ကိုယ့်ရဲ့နေထားပုံမှာမူတည်တာကိုတချို့တချို့ယောဂီတွေကတော့တရက်ထဲနဲ့ပဲပရမတ်တန်းသွားလို့ရကောင်းရကောင်းရမယ်ဒါပေမဲ့တချို့တချို့ကျတော့နှစ်ရက်သုံးရက်ကျမှပရမတ်သွားလို့ရတာလည်းရှိတယ်တချို့ဆယ်ရက်သာကြာသွားတယ်ปรมัตถ์ก็บ่รู้ไม่ย่าดาดิแหละไม่รู้ล่ะสิเออถ้าจังบ่รู้อไตตันสระก็တော့เตียวเนี่ยเตียวปုံดีပြောလို့ไม่ย่าได้กูเด้เนาะก็มีดาเพิ่นรู้สิปัญญาปรมัตถ์คว้าได้อาการจ้ะတော့สวดจักบ่สู้ตะลันญ์ตะลันญ์ตั้วนี่เด้ปัญญาเนี่ยปรมัตถ์บากูจี้พี่တော့คว้าได้มาเด้အခြေခံလေးသိထားဖို့မလိုဘူးလားပညာနဲ့ပရမတ်ဘာကိုကြည့်ပြီးခွဲရမှာလဲအဲ့လေဟုတ်ပြီလေအဲ့ဒီပညာပရမတ်ခွဲတဲ့အခြေခံလေးတွေဘုန်းတော်ပရိသတ်တွေသိဖို့မလိုဘူးလားလို့လားဟုတ်ပြီနော်အဲ့ဒီတော့ပညာဆိုတာကအရာဝတ္ထုတစ်ခုခုရှိတယ်နော်အရာဝတ္ထုတစ်ခုခုရှိတယ်မျက်စိနဲ့ကြည့်လို့ရမယ်လက်နဲ့ကန်ကြည့်လို့ရမယ်အဲ့ဒါဒီပါလေပညာအဲ့ဒီတော့ပညာကနှစ်မျိုးရှိတယ်ပညာရဲ့တဘာဝလေးကိုပညာရဲ့အဓိပ္ပာယ်လေးကိုဘုန်းကြီးပြိဿတွေအရင်နားထောင်ကြည့်အောင်ပညာဆိုတာပါလေ ပညာတဲ့နာမည်ပေးထားတာဗါလဲနာမည်လေးတစ်ခုသည်ပညာဒီလိုမလားပညာပညာသရနာမည်လေးတစ်ခုပဲနာမည်လေးတစ်ခုသည်ပညာပဲနော်ပုံမှန်သရကိုပညာလို့ပြောရတဲ့သရကစကားအဖြစ်ပြောလိုက်တာတကယ်တော့ပြောပါဆိုရင်ပညာဒီဗါလဲနာမည်လေးတစ်ခုနာမည်လေးတစ်ခုပေးထားတာပညာနော်နာမည်လေးတစ်ခုပေးထားတာပညာဆိုတော့ကဲပုံမှန်သရနေကြည့်ပြီးတော့လဲနာမည်ပေးလို့မရဘူးလားရလားပေါ်မှာသဏ္ဍာန်လေးကြည့်ပြီးတော့လူလုံးနာမည်ပေးတယ်ခွေးလုံးနာမည်ပေးတယ်ယောက်ျားလုံးနာမည်ပေးတယ်မိန်းမလုံးနာမည်ပေးတယ်ဒုပေါင်ခါချေလက်နာမည်လေးတွေမပေးဘူးလားပေးတာလားအဲ့ဒီလိုနာမည်ပေးထားခံရတဲ့အရာဝတ္ထုတွေအရာဝတ္ထုကိုနာမည်ပေးထားတာအရာဝတ္ထုကတကယ်ပြောကြလို့ဆိုရင်ကိုထင်တယ်လို့ကိုပြောတယ်လို့ကိုနာမည်ပေးတယ်လို့လူလည်းမဟုတ်ဘူးခွေးလည်းမဟုတ်ဘူးနော်တကယ်ကြတော့လူဟုတ်ရဲ့လားခွေးကဟုတ်ရလားနွားကဟုတ်ရလားဒုဗောင်ကချင်းလည်းကဟုတ်ရလားဒုဗောင်ကချင်းလည်းလို့ပြောနေတာဘာကြီးပြောလဲသူရဲ့ပုံမှန်သဏ္ဍာန်ကြည့်ပြီးတော့ပြောနေတာကဘာဥခာအစကလေးကဒါကတော့ဒုပေါင်ခါချင်းလက်ဒီလိုနာမည်ပေးတာမဟုတ်လားပရမသောဘုဂောကနာမည်ပေးသွားလို့သာဒီလိုနာမည်တွေကိုသိလိုက်ရတာသူနာမည်ပေးသွားတာကလည်းပဲဘာကြီးနာမည်ပေးတာတော့ပေါ်မှတဲ့တဲ့အရာဝတ္ထုကြည့်ပြီးတော့နာမည်ပေးသွားတာနော်အဲ့ဒါကြောင့်မလို့အဲ့ဒီပေါ်မှတဲ့အရာဝတ္ထုသရကလည်းပဲတကယ်တဘာဝနဲ့ပြောကြည့်မယ်ဆိုရင်တကယ်ရှိတဲ့တရားမှမဟုတ်ပဲပဲဟုတ်ရဲ့လားလူဆိုတာကိုပဲဘုန်းကြီးတို့ပရိသတ်တွေခွဲခြားစိတ်ပြကြည့်လိုက်တဲ့အခါကျတော့အသာတွေအသွေးတွေရိုးတွေကြောတွေအရေတွေအရေပါတခုချင်းတခုချင်းတခုချင်းခွဲခြားစိတ်ပြပြီးတော့ပုံကြည့်လိုက်ရင်ဘယ်မလဲလူတွေပါမတွေ့ဘူးဒါဖြင့်လူဆိုတာဘာပြောတာလဲအဲ့ဒါတွေကိုပေါင်းစပ်ထားတာကိုလူလို့ခေါ်တာနော်ခွဲမှလည်းဒါတွေမရှိဘူးလားလူမှလည်းဒါတွေမရှိဘူးလားနွားမှလည်းဒါတွေမရှိဘူးလားသူ့ကြတော့ဘာဖြစ်လို့လူလို့ခေါ်လဲသူ့ကြတော့ဘာဖြစ်လို့ခွဲလို့ခေါ်လဲသူ့ကြတော့ဘာဖြစ်လို့နွားလို့ခေါ်လဲပုံမှန်သရာကြည့်ပြလားဘာကိုကြည့်ပြတာလဲပေါ်မန္တရာကြည့်ပြီးတော့ပရမဟုသောတိတဲ့ပုဂ္ဂိုလ်ကနာမည်ပေးလိုက်တော့နောက်ပုဂ္ဂိုလ်တွေကလည်းဒီတိုင်းဆက်ပြီးတော့ခေါ်ရတာပေါ့ဟုတ်တယ်မဟုတ်လားအဲဒါကြောင့်ပေါ်မန္တရာကြည့်ပြီးတော့တာတာနာမည်ပေးလိုက်ရတာတကယ်အစ်စ်မှန်ကမရှိဘူးဒါကြောင့်မရှိတဲ့တရားကိုရှိလို့ပြီးတော့နာမည်ပေးတာမို့လို့ပညာကိုပညာလို့ခေါ်လိုက်တာဟုတ်တယ်မဟုတ်လားဆိုလိုရင်းကတော့ပညာတရားနာမည်မဟုတ်လားအေးတကယ်မရှိပါဘူးကွာနာမည်ပဲရှိတာပါဒါမျိုးပေါ့နော်တကယ်တော့ရှိတာမဟုတ်ပါဘူးနာမည်ပဲရှိတာပါလူ들아တကယ်ရှိရလားဒါဖြင့်ဘာပဲရှိနာမည်ပဲရှိတာခွေး들아တကယ်ရှိရလားဘာပဲရှိတော့အဲနာမည်ပဲရှိတာပဲဒါကြောင့်မလို့သူကိုတရားခေါ်ရတာပညာလို့ခေါ်ရတာနာမည်ပဲရှိလို့ပညာနော်ဒါတော့တကယ်ရှိတာကိုနာမည်ပေးတာလားတကယ်မရှိတာကိုနာမည်ပေးတာလားတကယ်မရှိတာကိုနာမည်ပေးတာမို့လို့အဝိဇ္ဇာမာနပညာ။ဘာပညာလဲ။အဝိဇ္ဇာမာနပညာ။အဝိဇ္ဇာမာနသရတကယ်မရှိဘူး။အဲ့ဒါကိုနာမည်ပေးတာလေပညာ။ငါကပါလိုက်တော့အဝိဇ္ဇာမာနပညာ။လူစရာလည်းအဝိဇ္ဇာမာနပညာ။ခွေးစရာလည်းအဝိဇ္ဇာမာနပညာ။ငွားစရာလည်းဒုဗောင်ကခြေလက်ဆိုတာလေအဝိဇ္ဇမာနပညာပဲနော်ဒီတော့လူပဲနတ်ပဲမြမပဲသားပဲသမီးပဲဇနီးပဲခင်မုံပဲဒုဗောင်ကခြေလက်ပဲငါပဲသူပဲပုဂ္ဂိုလ်ပဲတ attva ပဲအဲ့ဒါကိုစေတဲ့မှာဆွဲရင်ဘာပညာကိုတကယ်ရှိတယ်လို့ထင်တဲ့သဘောလဲအဝိဇ္ဇမာနပညာကိုတကယ်ရှိတယ်လို့ထင်နေတာအဲ့ဒါမလားအဲ့ဒီပညာကိုဘုန်းတော်ပရိသတ်တွေဘာလို့ပြရမလဲဖြောင်းမလားအရဗျာမလဲဒီပညာတွေမြင်ရမလားဒီပညာတွေကိုရှောင်သွားမှာလူတော့မြင်နေရင်ဟာတာလူမဟုတ်ဘူးဒီလိုမလားငါလို့ထင်နေလဲငါမဟုတ်ဘူးပုဂ္ဂိုလ်လို့ထင်နေလဲပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါလို့ထင်နေလဲတတ္တဝါမဟုတ်ဘူးအဲ့ဒီတော့အမြဲတမ်းတတိနေထားထားပြီးတော့ကြည့်အဲ့ဒါဒီတတိဟုတ်တယ်မလားလူလို့ထင်နေရင်လဲဟာတာငါလူမမဟုတ်ပဲပဲနော်အခြေတော့ကနားတယ်ခြေတော့ကနားတယ်လို့ဘလောက်ပဲစိတ်ထဲမှာစိတ်ချဆွဲစင်ဆွဲဆွဲအတားခြေတော့မဟုတ်ဘူးဇွတ်ကိုအတင်းကိုညင်းပြရမှာဟုတ်လားအတင်းကိုဆွဲညင်းပြဘလောက်ပဲခြေတော့ကနားနေတယ်ခြေတော့ကနားနေတယ်ခြေတော့ကနားနေတယ်ဘလောက်ပဲမဟုတ်ဘူးပြောပြောကိုယ်စိတ်ထဲမှာဟုတ်တယ်လို့ထင်နေတယ် နော်ဘလောက်ပဲထင်ရင်ထင်ခွင့်တော်ပြိတ္တတွေသို့ဘာလို့ပြရမလဲမြင်မလားဘယ်လိုမြင်ရမလဲဒုက္ခနာတာမဟုတ်ဘူးနားတဲ့သဘောလေးဖြစ်နေတာဒီလိုမလားသို့ကိုတခါလည်းမြင်မလိုက်နော်အဲ့ဒီတော့မှဘောပဲနဲ့ဒုက္ခနာနေတယ်လို့လက်ခံထားရင်မှားပါပြီမှားတော့တာဒိဋ္ဌိဟုတ်တယ်မလားဒုက္ခနာတွေဘာလို့လက်ခံသွားရင်မှားသွားပြီမှားသွားသည်မှားတာဒီဒိဋ္ဌိပဲဒိဋ္ဌိနဲ့ရှင်နေရင်ဝိပဿနာဖြစ်ပါမလားမဖြစ်ဘူးမဖြစ်ဘူးဒီတော့ဘလောက်ပဲဒုက္ခနာနေပါစေစိတ်ထဲမှာဆွဲရမှာကဒုက္ခောင်းမဟုတ်ဘူးဒုက္ခောင်းတာမရှိဘူးတိုင်းပြဘာပဲရှိလဲနာတဲ့သဘောပဲရှိတယ်ဒုက္ခောင်းကမရှိတရားနာတဲ့သဘောကအရှိတရားဒုက္ခောင်းကဘာလဲနာတဲ့သဘောကဒီလိုဆိုရင်ဒုက္ခကပညာလားပရမလားမရှိတရားကိုပညာလို့ခေါ်တယ်နော်နားတဲ့သဘောလေးကဘာလဲအရှိတရားဆိုတာပရမပေါ့ဟုတ်တယ်မလားဒါဒုက္ခကြည့်ရမလားနားတဲ့သဘောကြည့်ရမလားပရမတော့ကြည့်ကားသားတော့ကဒုက္ခကနားတယ်ပေါ့တဖြည်းဖြည်းနဲ့တမာရီလေးရလာပြီဆိုရင်ဒုက္ခဆိုတဲ့အမြင်ကနေဘယ်ကိုပြောင်းနားတဲ့သဘောကိုရောက်အောင်ပြောင်းဒီလိုမလားအဲ့ဒီလိုပဲတလန်းချင်းတလန်းချင်းသွားတယ်ခြေတော်လှမ်းတယ်ခြေတော်လှမ်းတယ်ဘယ်ခြေတော်လှမ်းတယ်ညာခြေတော်လှမ်းတယ်လှမ်းကစားမှတော့ပညာနဲ့တွဲပြီးတော့မြင်ကောင်းမြင်မယ်မြင်မစေကိစ္စမရှိဘူးဒါပေမဲ့တမာရီလေးရလာပြီဆိုရင်ခြေတော်ဆိုတာကပညာလားပရမတ်လားဟုတ်ပြီပညာပရမတ်ကဘာတော့အဲ့ဒီခြေတော်ထဲမှာရှိနေတဲ့ရွေရှားတတ်တဲ့သဘောလေးတွေညီသက်တတ်တဲ့သဘောလေးတွေတုံ့ကန်တဲ့သဘောလေးတွေစွဲငင်တဲ့သဘောလေးတွေမရှိဘူးလားရှိအဲ့ဒါလေးတွေကတခြားလားဝါယောဓာတ်ဝါယောဓာတ်ဝါယောဓာတ်ကမှပရမတ်ဟုတ်တယ်မလားခြေတော်ကပညာရွေးချားတဲ့သဘောလေးကညီတဲ့တဲ့သဘောလေးကတုံ့ကန်တဲ့သဘောလေးကအေးတခါတခါကျတော့ခြေတော်ကလေးကိုအပေါ်ကိုဖြည်းဖြည်းလေးမြှောက်ကြည့်လိုက်အောက်ချရတဲ့ခြေတော်တဖြည်းဖြည်းနဲ့နော်ကိုယ့်ရဲ့ပြောကအာမဆိုင်ဖက်နဲ့တဖြည်းဖြည်းနဲ့မြှောက်ကြည့်လိုက်လေးလေးပင်ပင်လေးတရွတ်တရွတ်မပါဘူးလားပါတရွတ်တရွတ်ပါလားနော်ခဲလုံးကြီးတစ်လုံးကိုကျိုးနဲ့ချီပြီးတော့ဆွတ်တင်လိုက်သလိုတစ်စုံတစ်ခုသောအရာကဆွတ်တင်တဲ့အနေအထားမျိုးစိတ်ထဲမှာသတိထားမိတယ်ဟုတ်လားတစ်စုံတစ်ခုသောအရာကဆွတ်တင်တဲ့အနေအထားမျိုးတစ်စုံတစ်ခုသောအရာဆိုတာကဒီနေရာမှာဝါယောဓာတ်ပဲဖြစ်မှာပေါ့နော်အဲ့ဒီဝါယောဓာတ်ကလည်းအကြောင်းရင်းရှာကြည့်လိုက်တော့တခြားကြောင့်ဖြစ်တာလားစိတ်ကြောင့်ဖြစ်တာအဲစိတ်ကြောင့်ဖြစ်တာဒီတော့စိတ်ဆိုတာကနာမ်နော်ဝါယောဆိုတဲ့ဝါယောဓာတ်ရွေးချတဲ့ဝါယောဓာတ်လေးကယုတ်စိတ်ဆိုတာကနာမ်ရွေးချတဲ့ဝါယောဓာတ်လေးကယုတ်ဒီလိုရှိတာကိုနော်အဲ့တော့စိတ်ကိုကြည့်မယ်ဆိုရင်နာမ်နော်အသိလေးကိုကြည့်မယ်ဆိုရင်နာမ်တော်တော့အသင်လေးတခုနဲ့ဒီခြေတော်ကြီးမြောက်လာပါမလားဘယ်လိုရှိမှမြောက်ပါလဲဘာယုတ်လဲဝါယောဓာတ်ဆိုတဲ့ယုတ်အဲ့ဒီဝါယောဓာတ်တဲ့ယုတ်ကလေးကနေပြီးတော့နော်သူ့ရဲ့သဘာဝလေးတည်းသူဆောင်ရွက်သွားတာပဲဆောင်ရွက်သွားတဲ့အခါကျတော့ဆွေးကြပါစို့အခုလိုသတင်းကြုတ်ကာလမိဘုံပြန်နေလွတ်တဲ့အခါကျတော့မှိုင်းနေအပြစ်သွင်းထားတဲ့မိဘုံကြီးလက်လှုပ်လိုက်တာနဲ့ဒီဘက်နဲ့ကောင်းကင်ကိုပြန်တက်မသွားဘူးလားမိဘကြီးကပြန်တယ်လို့မြင်ကောင်းမြင်လိမ့်မယ်တကယ်တမ်းကျတော့မိဘကြီးကပြန်တက်သွားတာလားမိုင်းတွေကပြန်တက်သွားတာမိုင်းပြန်တဲ့နောက်ကိုမိဘကြီးလိုက်သွားတာဟုတ်တယ်မဟုတ်လားဘလို့တော့ဘလို့လိုက်သွားတာတော့မိုင်းသွားတဲ့နောက်ကိုမိဘကြီးလိုက်သွားတာမိုင်းကမြန်မြန်သွားရင်မိဘကြီးကလည်းမိုင်းကဖြည်းဖြည်းသွားရင်မိဘကြီးကလည်းဖြစ်ဖြစ်သွားမယ်မိဘကြီးသွားတဲ့နောက်အဲမှိုင်းသွားတဲ့နောက်ကိုမိဘကြီးလည်းသွားတာမဟုတ်လားသို့တော့လူတွေရဲ့အမြင်မှာတော့မိဘကြီးပြန်တဲ့သွားပြီဒီလိုမြင်မလားမြင်လားအတွင်းကြကြသဘောပေါက်တဲ့ပုံကိုကြတော့မှိုင်းနေတက်သွားတာဟုတ်လားမှိုင်းနေတက်သွားတာမှိုင်းအားရော့မှိုင်းကရော့ရင်မိဘလည်းရော့မှာပဲမှိုင်းကပြင်းရင်အားကောင်းရင်မိဘရဲ့သွားနှုတ်အရှင်ကလည်းအကောင်းပါပဲအဲ့ဒီတော့ကဲဒါဖြစ်ရင်ပြောသမအောင်နော်မိုင်းကမိဘကြီးကိုတွန်းသွားတယ်လို့ပြောလဲမရဘူးလားရတာပဲ မိုင်းကနေပြီးတော့မိဘကြီးကိုဆွဲယူသွားတယ်ပြောလဲမရဘူးလားတွန်းတယ်ပြောလဲရတာပဲဆွဲယူသွားတယ်ပြောလဲရတာပဲနော်အဲ့ဒီလိုပဲခြေတော်မြောက်လာတယ်ရှေ့ကိုချလိုက်တယ်ခြေတော်တစ်ချောင်းမြောက်လာတယ်ရှေ့ကိုချလိုက်တယ်အာရသုံးတော်နဲ့ခဲတော့တက်ကလေးမြောက်လာတယ်လှန့်ကန်လိုက်တယ်ယူလိုက်တယ်ငင်းလိုက်တယ်လှုပ်လိုက်တယ်အမျိုးမျိုးသောလှုပ်ရှားတဲ့ဣရိယာပုတ်တွေမှာနော်အများအမြင်မှာဘယ်လိုလှုပ်ရှားနေတော့ခြေတော်တို့လက်တို့လှုပ်ရှားနေတယ်လို့မထင်ရဘူးလားထင်ရလားထင်ရတယ်ခြေတော်ကြီးလှုပ်ရှားနေတယ်ခြေတော်ကြီးနဲ့သွားနေတယ်ဘယ်ခြေတော်နဲ့သွားတယ်ညာခြေတော်နဲ့သွားတယ်လက်နဲ့လှမ်းနေဒီလိုကိုမြင်ရတာပေါ့နော်တကယ်တော့ခြေတော်ဒီသုဘသာသူနေရင်အပေါ်မြောက်နိုင်ပါ့မလားလက်ကလည်းသုဘသာသူနေရင်အပေါ်မြောက်နိုင်ပါ့မလားမြောက်နိုင်ပါ့ဒီတော့အပေါ်မြောက်လာတာဘလို့ရတ္တိတော့ဝါယောဓာတ်ရတ္တိဝါယောဓာတ်တပါးတော့မဟုတ်ဘူးနော်ပရိဝိဒအဘောဓာတိသောတာဝါယောဓာအဲ့ဒါတွေပေါင်းစုပြီးတော့မိဘကြီးကိုမိုင်းကနေပြီးတော့အပေါ်ကိုတွန့်တင်ပေးလိုက်တယ်လို့ဒီနေရာမှာလည်းပဲပရိဝိဒအဘောဓာတိသောတာဝါယောဓာအဲ့ဒါတွေပေါင်းပြီးတော့မဟာဘုတ်ဆိုတဲ့တရားတွေကနေပြီးတော့အဓိကကတော့ဝါယောဓာပေါ့နော်အဲ့ဒီတရားတွေကနေပြီးတော့ခြေတော်ကြီးကိုတွန့်တင်ပေးလိုက်တယ်တွန့်တင်ပေးတယ်လို့ပြောလဲမမှန်ဘူးလားဆွဲယူပေးလိုက်တယ်ပြောလဲမမှန်ဘူးလားမှန်တာပဲနော်အဲ့တော့အောက်ချရတဲ့ခြေတော်ပုံမှန်တရာကြီးသည်ခြေတော်ကသွားနေတာလားဝါယောဓာသွားတဲ့နောက်လိုက်နေတာလားတကယ်တော့ကျတော့ခြေတော်ကသွားတာမှမဟုတ်ပဲပဲဟုတ်လားဘသူသွားတဲ့နောက်လိုက်နေတာလဲဝါယောဓာသွားတဲ့နောက်ဝင်လိုက်နေတာဝါယောဓာကျသွားတဲ့နောက်သူလည်းကျသွားတာပဲဝါယောဓာမြောက်သွားတဲ့နောက်သူလည်းမြောက်သွားတာပဲဝါယောဓာညင်သွားရင်သူလည်းညင်သွားတာပဲဝါယောဓာကမြန်ရင်သူလည်းမြန်တာပဲဝါယောဓာကနှင်းရင်သူလက်နေတာပဲခြေတော်ကအဓိကမှမဟုတ်ပဲဘယ်လူကအဓိကလဲဝါယောဓာကအဓိကအဲ့ဒီဝါယောဓာကလည်းတခြားကြောင့်ဖြစ်တာလားနံကြောင့်ဖြစ်တာဒီတော့ဝါယောဓာကယုံသိတာကနံယုံတဲ့နံအဲ့ဒီတကုတ်ပေါင်းပြီးတော့သွားခြင်းဆိုတဲ့အမူအရာကြီးကိုဆောင်ရွက်ပေးလိုက်တာဟုတ်တယ်မလားအဲ့ဒါကြောင့်မလို့မိဘကြီးတကုတ်ပြန်တဲ့သွားတဲ့အခါမှာမိဘကြီးကပြန်တယ်လို့ထင်ပေမဲ့တကယ်တမ်းကျတော့မိဘုံသွားတဲ့နောက်မိုင်းလိုက်တာလားမိုင်းသွားတဲ့နောက်မိဘုံလိုက်တာလားအခုလည်းခြေတော်နဲ့ခြေတော်နဲ့ဒေသရင်တလန်းရင်တလန်းရင်သွားတယ်လို့ပြောပြီးမဲ့ခြေတော်သွားတဲ့နောက်ယုံဏ်နေလိုက်ရတာလားယုံဏ်နေသွားတဲ့နောက်ခြေတော်ကလိုက်ရဒီတော့အဓိကကခြေတော်လားယုံဏ်လားယုံဏ်ကအဓိကခြေတော်ကရှိတရားလားမရှိတရားလားယုံဏ်ကမရှိတရားကပညာအရှိတရားကပရမတ်ပညာကြီးရမလားပရမတ်ကြီးရမလားပရမတ်ကိုကြီးနော်ပညာမကြီးနဲ့ပရမတ်ကိုကြီးပညာကြီးရင်ဘာကျေးဇူးရှိမလဲသမထဖြစ်မယ်ဘာဖြစ်မလဲပရမတ်ကြီးမှဘာဖြစ်မှာလဲဝိပဿနာဖြစ်မှာသမထဖြစ်ရင်သူရဲ့အကျိုးကျေးဇူးကဇန်ဝိပဿနာဖြင့်သူရဲ့ကျေးကျေးဇူးကမဲလမ်းကြောင်းတူရလားအဲ့ဒါကကိုသွားမဲ့လမ်းကြောင်းကိုယ်နဲ့ကိုရွေးထားကိုယ်နဲ့ကိုသဘောပေါက်အောင်ကြိုးစားထားဟုတ်တယ်မလားသဘောပေါက်အောင်ကြိုးစားထားမှဩအခုငါရောက်နေတဲ့နေရာကသမာဓိရဲ့သမထအဆင်းပဲနေရာကတော့ဝိပဿနာအဆင်းကိုယ်နဲ့ကိုခွဲခြားရမှာပေါ့နော်ဒီတော့သမထအဆင့်ကဉာဏ်မြင့်ပြောမယ်ဆိုလို့ရှိရင်သမထဖြစ်ဖို့ရပညာကိုကြည့်ပညာကိုကြည့်ရင်ဘာဖြစ်မယ်သမထဖြစ်မယ်ပရမတ်ကိုကြည့်မှဝိပဿနာဖြစ်မယ်အဲဒီလိုလေးသိထားတဲ့အခါကျတော့ဘုန်းကြီးတို့ပြိတ္တတွေပညာပရမတ်ကွဲသွားတာပေါ့ကိုယ်ရသွားမယ်လမ်းကြောင်းလေရွေးချယ်လို့ရသွားတာပေါ့ဒီလိုမလားအဲဒီတော့ပရမတ်လမ်းကစားမှသွားကစားမှခြေတော်ကလှမ်းတယ်ခြေတော်ကကြားတယ်ခြေတော်ကရွေ့တယ်ဘယ်လမ်းနဲ့ညာလမ်းနဲ့လို့ထင်မြင်ကြတော့လည်းပဲအတိုင်းတာတစ်ခုအထိပဲဘုန်းတော်ပြိသတ်တွေကလက်ခံနော်အတိုင်းတာဆိုတာဘယ်အတိုင်းတာလို့ပြောတာလဲသမာဓိရတဲ့အတိုင်းတာကိုလိုချင်တဲ့အနေအထားသမာဓိရတဲ့အတိုင်းတာလေးအထိတော့ကြိုးစားသမာဓိလေးရသွားပြီဆိုလို့ရှိရင်စိတ်ကလေးတည်ငြိမ်သွားပြီဆိုလို့ရှိရင်ဘယ်ကိုကိုရမှာလဲဝိပဿနာကိုရဘာကိုပြောင်းကြည့်ရမှာလဲปรมัตถ์ကိုပြောင်းကြည့်တဲ့အခါကျတော့တခြားသောပြောင်းနေစရာလိုလားတခြားကိုပြောင်းကြည့်ရင်လည်းကြည့်ပေါ့နော်
တခြားကိုပြောခြင်းလည်းကြည်စရာကပရမတ်ကိုပြောမယ်ဆိုလို့ရှိရင်ပရမတ်ရဲ့အာယုံကပရမတ်တဲ့သဘာဝကဝိပဿနာရဲ့အာယုံတရားတွေကအများကြီးရှိတာကိုဟုတ်တယ်မလားအဲ့တော့ဝိပဿနာဉာဏ်ရဲ့အမြင်နဲ့ပရမတ်ရဲ့သမထရဲ့မြင်မတူဘူးနော်သမထကခေါင်းကြီးတို့ဆံရာကြောင့်ကမ္မထံတရား40လို့ပြောထားပြီမဲ့နော်တကယ်တမ်းကျတော့သမထဖြစ်ဖို့ဆိုလို့ရှိရင်40လုံးလည်းကြည့်နေရမလားတစ်ခုတည်းကြည့်ရမလားကိုကြိုက်တာတစ်ခုတည်းယူကြည့်အကောင်လည်းကြည့်စရာမလိုဘူးဟုတ်တယ်မလားတမထကျင့်စဉ်ကျင့်တဲ့ပုဂ္ဂိုလ်တယောက်သည်တမထရဲ့အာယုံပေါင်းဘယ်လောက်တယ်လဲအဲ့ဒီ40လုံးလည်းကြည့်ရမလားဘာကိုကြည့်ရမလဲကိုကြိုက်တာတစ်ခုတည်းပဲကြည့်ကိုကြိုက်တာတစ်ခုတည်းပဲကြည့်ကြည့်လို့ရတာတစ်ခုတည်းပဲကြည့်ပေါ့နော်ကြည့်လို့ရတာတစ်ခုတည်းပဲကြည့်အဲ့ဒါကလည်းပညာလားပရမလားပညာပညာအဝိပဿနာဖြစ်လို့တဲ့ပုဂ္ဂိုလ်ကျတော့ဝိပဿနာရဲ့အာယုံသည်ပရမတ်အဲ့ဒီပရမတ်ကိုတံပြိုးတည်းကြည့်ရမှာလားပေါ်လာသည်မြတ်အရာအားလုံးကြည့်ရမှာစိတ်ထဲမှာပေါ်လာသည်မြတ်အရာအားလုံးပေါ့နော်မပေါ်ရင်လည်းမရှာနဲ့ဟုတ်တယ်မလားမပေါ်တာလည်းမရှာနဲ့ဝိပဿနာရှုတဲ့နေရာမှာလေဟာငါကစိတ်မှရှုမယ်ရုပ်ကမရှုတတ်ဘူးစိတ်မှရှုမယ်ဟုတ်လားဒါပေမဲ့ထင်ရှားတာကလည်းဝေဒနာကထင်ရှားနေတယ်ကိုယ်ကရှုကျင်တာကရုပ်အစိတ်ထင်ရှားတာကဝေဒနာကိုယ်ကရှုကျင်တာကစိတ်အစဉ်ကမတည့်တော့နော်မတည့်တဲ့အခါကျတော့အာဒီဝေဒနာကငါမရှုကျင်ဘူးငါကစိတ်ရှုကျင်တာဆိုပြီးထိုင်ကြီးနေလို့ရပါ့မရဘူးဟာငါကရုပ်ရှုကျင်တာထင်ရှားတာကနာဆိုပြီးတော့ထင်ရှားတဲ့နာမကြီးပဲနဲ့ရုပ်လိုက်ရှာနေလို့ရပါမလားမရပါဘူး။ဟောတခါတခါကျတော့ယောဂထင်ရှားတဲ့နာကမထင်ရှားဘူး။ဒီလိုလဲရှိသလားကို။ဟုတ်တယ်မလား။ဟာငါရှုကျင်တာကနာကိုရှုကျင်တာ။အခုယောဂထင်ရှားနေတယ်မဖြစ်ဘူး။နာကိုမရရအောင်လိုက်ရှာမယ်။ရှာစရာလိုလား။မလိုပါဘူး။မလိုဘူး။ထင်ရှားတာကိုရှု။ယောဂထင်ရှားရင်ယောရှု၊ဝေဒနာထင်ရှားရင်စိတ်ထင်ရှားရင်စိတ်ရှု၊သဘာဝလေးတွေထင်ရှားရင်သဘာဝလေးကိုရှု။ထင်ရှားတာကိုရှု။ဒီတော့တမထလုပ်တဲ့ပုဂ္ဂိုလ်သည်အာယုတစ်ခုတည်းကိုပဲရှုရွေးချယ်ပိုင်ခွင့်မရှိဘူးဝိပဿနာလုပ်တဲ့ပုဂ္ဂိုလ်သည်တစ်မျိုးတည်းရှုရမလားပေါ်တာတွေရှုရမလားရွေးချယ်လို့မရဘူးလားရလားရွေးချယ်လို့ရတယ်နော်တစ်မျိုးတည်းရှုမှရလို့မဟုတ်ဘူးရွေးချယ်လို့ရတယ်ကြိုက်တာရှုလို့လည်းရတယ်ကိုကဘလောက်ပဲကြိုက်ကြိုက်သူကမပေါ်ရင်လည်းပေါ်တာလိုက်ရှာဒီလိုမလားကိုကဘလောက်ပဲရှုရင်ရှုရင်သူကမထင်ရှားရင်လည်းမထင်ရှားတာမရှုနဲ့ထင်ရှားတာပဲရှုနော်ထင်ရှားတာမရှိဘူးပေါ်တာရှုတာသည်ဝိပဿနာအာယုံတစ်မျိုးတည်းကိုရှုတာသည်သမထပေါ်တဲ့အာယုံကိုရှုတာသည်ပညာအာယုံကိုရှုတာသည်ပရမအာယုံကိုရှုတာသည်တစ်မျိုးတည်းကိုရှုတာသည်အမျိုးမျိုးကိုပြောင်းရှုတာသည်အဲ့ဒီလိုရှိပါတယ်ဟုတ်လားကဲကောင်းမိတာဖြင့်ခွန်ကြီးတို့ပြိတ္တည်းနော်အတိုင်းတာတစ်ခုအထိခွန်ကြီးဒီညပြောပြီးသွားပြီဟုတ်တယ်မဟုတ်လားကဲကောင်မင်းသတိကျင်းတဲ့နေရာမှာနောက်ကတွန်းအားလေးမပါတွန်းအားလေးပါဖို့တော့မလိုဘူးလားတွန်းအားမပါရင်တော့ခပ်ပြတ်သွားမှာပဲဘုန်းတော်ပြိဿတိနော်တွန်းအားမပါရင်ခပ်ပြတ်သွားမှာဒီတော့တွန်းအားလေးကအများကြီးရှိပြီနောက်ကလေတွန်းအားလေးရှိသားဖို့လိုတယ်အဲ့ဒါလူကသာငြိမ်နေမယ်ဟုတ်လားကိုယ်ခန္ဓာမူယာကငြိမ်နေမယ်စိတ်ကတကြွတယ်နော်ကိုယ်ခန္ဓာမူယာကငြိမ်နေမယ်စိတ်ကတက်ကြွနေမယ်ခန္ဓာကိုယ်ထဲမှာဖြတ်ခနဲ့ပေါ်လာတယ်ဖြတ်ခနဲ့သိနေရမယ်အဲ့ဒီလိုကိုတက်ကြွနေရအောင်ဟုတ်တယ်မလားအရှုခံတရားကလေးဖြတ်ခနဲ့ပေါ်လာတယ်ဖြတ်ခနဲ့ကိုသိနေရမယ်မသိဘူးသလားမရှိနိုင်ရဘူးအဲ့ဒီလိုကိုအမြဲတမ်းအစဉ်သိအစဉ်သိအစဉ်သိကိုဖြစ်နေရအဲ့ဒီလိုဖြစ်ဖို့ကဘလို့ကိုကြီးလိုတော့ဝရိယဝရိယရှိမှတတိလေးနဲ့မကိန်းနိုင်ဘူးလားကိန်းနိုင်ပါလားတတိကိနေတာတရားပြောတာတိတိပေးတာပြောတာလားတိပေးလိုက်လို့ကိုလိုချင်တဲ့အာယုံတွေးပြီဆိုရင်စိုက်မကြည့်ရဘူးလားကြည့်ရအဲ့ဒီသုံးပါဆိုရင်ဗာမက်ခင်ဖြစ်တော့သမာဓိမက်ခင်ဖြစ်တယ်သမာဓိမက်ခင်ဖြစ်ရင်ဝိပဿနာမက်ခင်ကိုရတာဘုလည်းဘုရားပြောသွားပြီလားကဲကောင်းပြီဒီနေ့တော့နော်နိုင်စီလို့ဒီများလောက်နဲ့ပဲတော့ကြအောင်စို့အေးကြမ်းမှချမ်းသာစွာပြည့်မြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနိလသက်ဖွယ်တင်ရအောင်
ပြည့်စုံစွာကြောင့်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။